83မြောက်ကုလသမဂ္ဂခေတ်ညီလာခံတဲ့မြန်မာရေးဆုံးမချက်မူကြမ်းကိုအဓိကရေးဆွဲမဲ့တတိယကော်မတီမှာအင်္ဂါနေ့ကလုပ်တဲ့လူမျိုးရေးအစိုးရမှုခွဲခြားမှုပြပြဝေးဆိုင်ရာဆွေးနွေးပွဲတွင်မြန်မာကိုယ်စားလှယ်ကရိုဟင်ဂျာပြည်ထောင်နယ်ပတ်သက်လို့ကောက်ွယ်ပြောဆိုသွားပါတယ်။ဒီကဲတဲ့ပြည်လူမျိုးကောင်စီအစိုးရမှလည်းရိုဟင်ဂျာမျိုးမျိုးတွေဝေးဖွားတဲ့ကလေးငယ်တွေကိစ္စပြောဆိုဆွေးနွေးကြတာရှိပါတယ်။မန်ဂျန်နန်ကပြောပြပါမယ်။
နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့အထွေထွေညီလာခံရဲ့တတိယကော်မတီမှာအောက်တိုဘာလ30ရက်နေ့ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံအနေနဲ့လူမျိုးရေးဘာသာရေးခွဲခြားမှုတွေဒီအတွက်ပြင်းမှုကျူးလွန်မှုတွေကိုလက်တင်မခံကြောင်းမြန်မာအစိုးရကိုယ်စားလှယ်ကအခုလိုပြောသွားပါတယ
်မြန်မာ poses racism and xenophobic crimes and also encourages people
မြန်မာနိုင်ငံမှာလူမျိုးရေးနဲ့နိုင်ငံသားမုန်တီးရေးပြင်းမှုကျူးလွန်မှုတွေကိုလက်မခံပါဘူးမတူကွဲပြားတဲ့လူမှုအတိုင်းအတာနဲ့ဘာသာရေးအကြောင်းငင်းငဲစွာအတူရှင်တွဲနေတဲ့ရည်ကိုအပ်ပေးပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးပေါင်း130ကျော်နေထိုင်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရလည်းလူမျိုးရေးဘာသာရေးလူနည်းစုတွေဆိုပြီးတော့ခွဲခြားထားမှုမရှိဘဲနိုင်ငံသားအလုံးရဲ့တန်းတူအခွင့်အရေးပေးကြအောင်အာမခံထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းနိုင်ငံတော်ကကိုးကွယ်တဲ့ဘာသာဆိုပြီးဘယ်ဘာသာကိုမှတတ်မှတ်ပြတ်ထန်းတာမရှိပါဘူး
။ဒါတင်လူမျိုးတုံးတက်ပြတ်မှုဟန်တာရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အဒမာဒီအမ်ရဲ့မက်ချ်လာကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာပါအချက်တချို့ကိုကန့်ကွက်ကြောင်းလည်းမြန်မာကိုယ်စားလှယ်ကပြောပါရယ်လူ့ခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်နိုင်ငံတကာရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်လို့တတ်သိခံလို့မှုရှိရင်မြန်မာအစိုးရကပြင်းပြင်းထန်ထန်အရေးယူမှာဖြစ်တယ်လို့မြန်မာကိုယ်စားလှယ်ကပြောပါရယ
်မြန်မာ will not condone any human rights violations particularly international crimes we repeat
မြန်မာနိုင်ငံလူ့ခွင့်ရေးချိုးဖောက်မှုတွေနိုင်ငံတကာပြစ်မှုကျူးလွန်မှုတွေကိုလက်ခံမှာမဟုတ်ပါဘူးပြစ်မှုကျူးလွန်ခံရသူတွေကိုတပ်သေးအထောက်အထားအခိုင်အမာနဲ့ပြဖို့လေအစိုးရကကြိမ်ဖန်များစွာပြောခဲ့ပြီးဖြစ်ပါတယ်ပြစ်မှုကျူးလွန်ကြောင်းတွေ့ရှိရင်ကျွန်တော်တို့အနေနဲ့ဥပဒေအရအခိုင်အမာရေးယူသွားမှာပါ
ဒါပြင်အဲ့ဒီအစီရင်ခံစာမှာပါရှိတဲ့ရိုဟင်ဂျာအမျိုးသမီးတွေပေါ်ကန့်သက်ချက်တွေနဲ့ပတ်သက်လို့လည်းမြန်မာအစိုးရကိုယ်စားလှယ်ကအခုလိုတုံ့ပြန်ပြောဆိုသွားပါတယ
် Para 43 mentioned that Rohingya women are strictly subjected to two child policy in Myanmar
in reality ခန္ဓာရဲ့အပိုက်43မှာလဲရိုဟင်ဂျာအမျိုးသမီးတွေကိုကလေးနှစ်ဦးထက်ပိုပြီးမမွေးဖွားရလို့မြန်မာအစိုးရကတင်းတင်းကြပ်ကြပ်ကန့်သက်ထားကြောင်းဖော်ပြထားပါတယ်တကယ်တမ်းမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ဥယျာဉ်ဟာရခိုင်ပြည်နယ်အတွင်းတခြားတိုင်းသားဥယျာဉ်နဲ့နှိုင်းယှဉ်ရင်မဆကြော်ရှိနေတာပ
ါဒါ့အပြင်မြန်မာအမျိုးသမီးတွေရဲ့အခွင့်အရေးကာကွယ်မြင့်တင်ရေးအတွက်နိုင်ငံတကာသဘောတူညီချက်အစီအစဉ်စည်းကမ်းတွေနဲ့အညီဆောင်ရွက်နေကြောင်းလည်းမြန်မာကိုယ်စားလှယ်ကဆွေးနွေးပွဲအတွင်းပြောပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်ကတော့လုံခြုံရေးကောင်စီမှအမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲအတွင်းအလဲကျဥက္ကဋ္ဌဗိုလ်လီးဗီးယားနိုင်ငံရဲ့တန်အမတ်ကတော့မြန်မာလုံခြုံရေးတပ်တွေရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကြောင့်ကိုဝင်ရလာတဲ့ရိုဟင်ဂျာအမျိုးသမီးတွေရဲ့အခြေအနေနဲ့ပတ်သက်လို့အခုလိုတင်ပြသွားပါရစေ
။ According to UNICEF, about 40,000 pregnant Rohingya women have given birth or will come to term. And those who are born due to sexual violence.
သူပြောတာက UNICEF ရဲ့စစ်တမ်းတောက်ယူချက်အရာကိုဝင်ရှိနေတဲ့ရိုဟင်ဂျာအမျိုးသမီးဥယျာဉ်4000လောက်ဟာဒုက္ခသည်စခန်းတွေတွင်မွေးဖွားခဲ့ကြတယ်လို့တချို့လည်းမွေးဖို့နားစိနေကြပါပြီ။မိန်းပိုင်းဆိုင်ရာအကြမ်းဖက်ခံရမှုကြောင့်ရလာတဲ့ကိုဝင်ကနေမွေးဖွားလာတဲ့ကလေးတွေကိုမျိုးမတန်ဘူးရန်သူတွေရဲ့ကလေးတွေဆိုတတ်မှတ်ပြီးသူတို့အမေတွေခံခဲ့ရတဲ့ဘေးဒုက္ခအမွေအစိုးတွေဖြစ်တယ်ဆိုပြီးခွဲခြားဆက်ဆံခံရမှုတွေနဲ့ဒီကလေးတွေဟာကြီးပြင်းလာဖို့ရှိပါတယ်။ဒါကြောင့်နိုင်ငံသားဖြစ်ခွင့်ပေးရေးအစီအစဉ်နဲ့တက္ကနာရဲ့ဈေးနှုန်းအကြောင်းရင်းကိုဖြေရှင်းဖို့လိုအပ်နေပါတယ်။ဒါမှသာပညာသင်ကြားခွင့်နဲ့ကျန်းမာရေးကုသခွင့်ရမှာဖြစ်တယ်လို့ပြောသားတာပါ။ပဋိပက္ခတွေအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုများဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ပရမီလာပတန်ကတော့အမျိုးသမီးခွင့်ရေးတွေကိုအကာအကွယ်ပေးရေးပြတ်ကွက်နေတဲ့နိုင်ငံတွေစီးရင်မှမြန်မာနိုင်ငံပါဝင်နေကြောင်းလုံခြုံရေးကောင်စီမှအခုလိုပြောသွားပါတ
ယ် It is urgent that in context like Nigeria, Iraq or Myanmar amongst others that governments put in place
ဒုက္ခသည်စခန်းတွေ IDD စခန်းတွေမှာမွေးစင်းရင်းတွေမှတ်ပုံတင်ရမှာအထူးကန့်သက်ချက်တွေချထားတဲ့နိုင်ဂျီးရီးယား၊အီရတ်ဒါမှမဟုတ်မြန်မာနဲ့တခြားနိုင်ငံတွေမှာနိုင်ငံ내အဖြစ်နဲ့မွေးလာတဲ့ကလေးတွေကိုအကာအကွယ်ပေးဖို့အတွက်အရေးတကြီးလိုအပ်နေပါတယ
်။ဒါကြောင့်မြန်မာအပါအဝင်အဲ့ဒီနိုင်ငံကအစိုးရတွေအနေနဲ့ကုလသမဂ္ဂကလေးသူငယ်များဆိုင်ရာအခွင့်အရေးသဘောတူညီချက်တွေအမျိုးသမီးခွင့်ရေးတွေကိုအကာအကွယ်ပေးထားတဲ့စီတော်သဘောတူညီချက်စာချုပ်စရဲအတိုင်းမဖြစ်မနေလိုက်နာအကောင့်ထဲပို့ဖို့လုံခြုံရေးကောင်စီအစည်းအဝေးပွဲတွင် Prominent Pattern ကတိုက်တွန်းသွားပါရရှင်